ထပ်လာတဲ့ COVID-19 ကာကွယ်ဆေးတွေကိုချမ်းသာတဲ့နိုင်ငံတွေကနေအများဆုံးဝယ်ယူနေကြတဲ့အတွက်ကမ္ဘာဆင်းရဲတဲ့နိုင်ငံတွေမှာဆေးမရပဲဖြစ်နေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကြီး Tedros Ghebreyesus ကတောက်ချတဲ့ Geneva သတင်းစာရှင်းလင်းပွဲမှာပြောပါတယ် WHO ဥဆောင်တဲ့နိုင်ငံတကာကာကွယ်ဆေးဆိုင်ရာပူးပေါင်းဆောင်ရွက်တဲ့ COVAX အဖွဲ့ကနေကမ္ဘာတစ်လောကဝင်ငွေနှဲနဲ့အလဲလက်ဝင်ငွေရှိတဲ့နိုင်ငံတွေကိုဆေးရတာနဲ့ဖြန့်ဖြူးပေးဖို့အတွက်ကာဝစီအလုံးပေါင်း7ဘီလီယံဝယ်ယူဖို့စာချုပ်ထုတ်ထားပြီးဖြစ်ကြောင်းလည်းပြောပါတယ်။စာချုပ်အရနောက်ထပ်ဘီလီယံနဲ့ချီတဲ့ဆေးတွေကို COVAX အဖွဲ့ကဝယ်ယူခွင့်ရှိပေမဲ့ဒီကာဝစီအစီအစဉ်တွေကိုချမ်းသာတဲ့နိုင်ငံ36နိုင်ငံနဲ့အလဲလက်ဝင်ငွေရှိတဲ့နိုင်ငံ6နိုင်ငံပါဝင်တဲ့နိုင်ငံပေါင်း53နိုင်ငံကလှုပ်ဆောင်နေတာကြောင့်ဆင်းရဲတဲ့နိုင်ငံတွေအတွက်နောက်ထပ်ကာဝစီရဖို့လမ်းမရှိပဲဖြစ်နေတယ်လို့လည်းပြောပါတယ်။ဒါအပြင်ဒီချမ်းသာတဲ့နိုင်ငံတွေကဆေးရဖို့အတွက်ကိုယ့်အစီအစဉ်တွေကိုလှုပ်ဆောင်နေပြီးကိုယ်နိုင်ငံတပဲကိုကြည့်နေကြတာကလည်းနောက်ပြဿနာတစ်ခုဖြစ်ပြီးဒါဟာတစ်ကမ္ဘာလုံးကိုထိခိုက်စေတယ်လို့ပြောပါတယ်။ဒါကြောင့်ကာဝယ်ဆေးကိုမျှဝေသုံးဆွဲပြီးအသက်တွေကိုကယ်ဖို့နဲ့ကျန်းမာရေးစနစ်တွေတည်ငြိမ်အောင်လုပ်တာဟာကမ္ဘာစီးပွားရေးအမြန်ပြန်ပြီးနလန်ထူးမှုကိုအထောက်အကူဖြစ်စေကြောင်းနဲ့ကာဝယ်ဆေးတွေကိုကိုယ်နိုင်ငံအတွက်ကိုစုဆောင်းချမယ်အစား COVAX အဖွဲ့ကိုလှူကြဖို့လည်းတိုက်တွန်းခဲ့ပါတယ်။